ဒီနေ့ဧပြီလ၁ရက်နေ့ဟာဆိုရင်မြန်မာနိုင်ငံတွင်းကပြည်내အတိုင်းတချို့မှာကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်ပါတယ်။လက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်နေရာတွေအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းအကျိတ်နယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်၃ခုကိုကျမတို့ VOA ရန်ကုန်ရုံးကဝိုင်းတော်သားရဲ့နေရာခွဲပြီးတော့ကိုယ်တိုင်တွားရောက်ပြီးတော့ကြီးစုလေးလာတွေ့ဆုံမေးမြန်းတာတွေလုပ်ခဲ့ပါတယ်။အဲ့ဒီကအမျိုးသားလွှတ်တော်အတွက်ရန်ကုန်တိုင်းအတွင်းတစ်ခုသေးသောလွတ်လပ်လက်လက်မဲဆန္ဒနယ်ဖြစ်တဲ့အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်6မြို့နယ်9မြို့နယ်တွေကကြီးမြင့်နိုင်မြို့နယ်ဘက်ကိုသွားခဲ့တဲ့မင်းမြင့်ခိုင်ကတွေ့တွေ့မင်းမြန်ခဲ့သမျှအရင်ဆုံးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။ကြီးမြင့်နိုင်မြို့နယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံကို VOA ကရောက်သွားချိန်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာစီရဲ့လာရောက်လည်လာတာတွေ့ရပါတယ်။တန်အမတ်ကြီးစကော့မာစီရဲ့ကဒီကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပြုပြောကြားသွားပါတယ်။
Well, you know, I think that the people of Myanmar.
ဒီကောဝေဟာရည်သွေးနဲ့ပတ်သက်လို့စိတ်ကျဉ်းနှံမှုရှိစရာကောင်းသလားဆိုတာကိုမြန်မာလူထုကပဲဆုံးဖြတ်ပေးပါလိမ့်မယ်။ရည်ကောဝေလွတ်လပ်ပြီးတော့တရားမျှတမှုအတွက်သက်ဆိုင်ရာတာဝန်ရှိသူတွေလည်းအများကြီးစူးစမ်းထားတယ်ဆိုတာကျွန်တော်သိပါတယ်။ပြီးခဲ့တဲ့2015ရည်ကောဝေအပေါ်မှာတော့ကျွန်တော်တို့သဘောကျခဲ့ပါတယ်။တကယ်တော့ရည်ကောဝေတရားမျှတမှုရှိမရှိဆိုတာကိုမဲဆန္ဒရှင်ပြည်သူတွေကပဲအဆုံးဖြတ်ပေးမှာပါ။
မျိုးသားလွတ်တော်အမတ်6မဲဆန္ဒနယ်မှာမြို့နယ်ခုနှစ်ခုပါဝင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းမိသားစုဝင်တွေအများစုနေထိုင်တဲ့စိတ်ကမ်းမြို့နယ်တွေမှာတော့မဲလာပေးသူပိုစိတ်တာတွေ့ခဲ့ရပါတယ်။ကြီးမြင့်နိုင်မြို့နယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံမှာတော့မတန်ဆွမ်းသူ40လောက်ကိုရိုင်းကိုကြမဲလာထည့်ကြတာထူးထူးခြားခြားတွေ့ရတာပါ။မတန်ဆွမ်းသူတွေကိုရိုင်းကိုကြလျှို့ဝှက်မဲပေးနိုင်ဖို့အစီအမံတွေအနေနဲ့မတန်ဆွမ်းသူတွေမဲယုံနဲ့အစဉ်ပြေပြေသွာလာနိုင်မှုအပြင်မဲပြားပုံစံတွေကိုလည်းပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကထပ်ပိုပြီးတည်တည်တတ်တတ်လှုပ်ထားတာမြင်ခဲ့ရပါတယ်ဒီမဲယုံမှာမဲလာထဲတဲ့ဦးအောင်လွင်ဦးကတော့သူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်ဒီ2019ကိုကျွန်တော်မဲလာပြီးရတဲ့အချိန်မှာဒီမဲယုံမှာစီစဉ်ထားတဲ့ပုံစံကကျွန်တော်တို့လွတ်လပ်စွာမဲပေးခွင့်ကိုပိုပြီးတော့ပြည်ပြည်နယ်လို့ကျွန်တော်ယူဆပါတယ်ဒီကျွန်တော်တို့မဲပေးတဲ့ဥစ္စာကိုဘလူးမမသိပဲပြုတ်ဝက်ဆန္ဒမဲ့ပြီးပြီးဒီပြင်လဲကျွန်တော်မဲပေးခဲ့ရတယ်ပေါ့နော်2015မှာတော့လည်းကျွန်တော်တို့အဲ့လိုပဲမဲပေးခဲ့ရတယ်ဒါပေမဲ့2015မှာလွတ်လပ်မဲပေးခဲ့ရတဲ့ပုံစံဒီကျွန်တော်တို့စီစဉ်ထားတဲ့ဒီ free template ပြားကတော့နည်းနည်းလေးတော့ quality အဖြစ်နဲ့သိပြီးတော့မပေါအောင်ဒါပေမဲ့ကျွန်တော်လွတ်လပ်စာပဲအဲ့လိုမဲပေးခဲ့ရလို့အခုလဲပို့ပြီးတော့ကျွန်တော်ဒီနေ့ပေးခဲ့ရတဲ့ free template ပြားအမေတမကောင်းမွန်တဲ့ဟို standard ရှိတဲ့ template ပြားတွေကိုမဲပေးခဲ့ရတယ်
ဒီကြားပြတ်ရွေးကောက်ပွဲမှာမတန်ဆွမ်းသူတွေလျို့ဝှက်မဲထဲနိုင်အောင်မြို့နယ်၅ခုမှာစီစဉ်ပေးထားပြီးမတန်ဆွမ်းသူမဲဆန္ဒရှင်စုစုပေါင်း192ဦးရှိပါတယ်။နောက်ပိုင်းမှာမတန်ဆွမ်းသူတွေကိုရိုင်းကိုကြမဲပေးနိုင်တဲ့မဲယုံတွေများလာဖို့လိုသလိုမတန်ဆွမ်းသူတွေအစဉ်ပြေပြေမဲပေးနိုင်ဖို့အစိုးရရောရွေးကောက်ပွဲကော်မရှင်ကပါအခြေအနေကောင်းတွေကိုတိုးချက်ဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မီလီကကိုနေလင်းစုကပြောပါတယ်။
မာမျိုးနေကကျွန်တော်တို့ချင်းပြည်နယ်ထန်တလန်မြို့နယ်ပါလေ။နောက်သခိုင်းတိုင်းဒေသကြီးမုံရွာ၊ရန်ကုန်မှာဆိုရင်ကျွန်တော်ကော်မူးမြို့နယ်၊လိုင်သာရမြို့နယ်နဲ့ဒီကြီးမြင့်နိုင်မြို့နယ်ပေါ့နော်။သို့တော့ကျွန်တော်တို့လက်လန်းမမီတဲ့မတန်ဆန်းတဲ့လူတွေတော်တော်များများကြံပါသေးတယ်။တနိုင်ငံလုံးမှာဆိုရင်တော့ဒါတကောင်စီ23သိန်းကျော်ရှိတာပေါ့မတန်ဆန်းတဲ့ပြောလေ။ဟိုအသက်ရှင်ရှင်နေထက်ပြောပါဆိုရင်တော့ကျွန်တော်ခံမှန်းချီ15သိန်းလောက်ရှိလိမ့်မယ်။ဆိုတော့တနိုင်ငံလုံးမှာလေ။ဆိုတော့သူတို့တွေရဲ့အခြေအနေကတော့ကျွန်တော်ထပ်ပြီးကြေပြန့်လာဖို့အများကြီးပေါ့။သူတို့လည်းသူတို့နီးသူတို့ဟန်နေတော့သူတို့ဒေသမှာမဲပေးခွင့်တွေရကြပါလေ။ဒါပေမဲ့ပို့ပြီးတော့ကောင်းတဲ့အစီအမံတွေအခြေအနေတွေဖြစ်ပေါ်ဖို့ထပ်ကြိုးစားအောင်ပါပေါ့နော်။
2014ခုနှစ်တကောင်စင်းတွေရမြန်မာနိုင်ငံမှာမတန်ဆွမ်းသူဥယျာဉ်နှစ်တန်းကျော်ရှိပြီးရွေးကောက်ပွဲမှာမဲပေးနိုင်သူတတန်းခွဲကျော်ရှိပါတယ်။ဒါကတော့ကြီးမြင့်နိုင်မြို့နယ်တွင်မတန်ဆွမ်းသူတွေအတွက်စီစဉ်ပေးထားတဲ့မဲယုံအခြေအနေပါ။တခါလိုင်းတရားမဲဆန္ဒနယ်ဘက်ကိုကျမတို့ရဲ့ဝိုင်းတော်သားကိုထက်အောင်တွားရောက်ခဲ့တယ်ဆိုတော့အဲ့ဒီကအခြေအနေတွေကိုဆက်ပြောပြပါဦးမယ်ရှင်
။ဟုတ်ကဲ့ပါဝိုင်းတော်သူမမြင့်မြင့်ခိုင်ရေကိုစလရီကြာအခြေအနေရှင်ပြန်ရမယ်လို့ခံမှန်းထားတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းကလိုင်းတရားမဲဆန္ဒနယ်လေတစ်ခုအပါဝင်မှာဒီမဲဆန္ဒနယ်ဟာအခုစီးပွားရေးနဲ့ကုသရေးဝန်ကြီးချုပ်ဖြစ်နေတဲ့ဒေါက်တာတန်းမြင့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တဲ့နေရာလည်းဖြစ်ပါတယ်။ဒီကနေ့ကြားဖြတ်ရွေးကောက်ပွဲမှာလည်းဒေါက်တာတန်းမြင့်ကိုယ်တိုင်လိုင်းတရားမဲဆန္ဒနယ်မှာမင်းလာပေးပါတယ်။မဲပေးရတဲ့အပေါ်သူ့ရဲ့ခန်းစားချက်ကိုတော့ဒေါက်တာတန်းမြင့်ကအခုလိုပြောပြပါတယ
်။ Oh, very exciting ပေါ့ကွာ။မဆိုးစမ်းတာပေါ့။မဲပေးတဲ့ဆိုတော့အပြိုင်ဆိုင်ဆိုတော့မဲဆန္ဒရှင်ပေးမဲ့ဒီကြောင်နေတော့စိတ်လှုပ်ရှားတာပေါ့စိတ်လှုပ်ရှားတာပေါ့ဒါဟု
တ်ကဲ့ဒါ
ဘာစိတ်လှုပ်ရှားတော့ဝင်းသာအားရနဲ့ဒါကြ่ายရကိုကြ่ายရပြီးရင်စိတ်လှုပ်ရှားမှုရှိတာပေါ့
အခြေခံလူတန်းစားအများစုနေထိုင်တဲ့လိုင်းတရာမြို့နယ်အတွင်းမှာမဲဆန္ဒရှင်တွေရဲ့သဘောထားကွဲလဲနိုင်ပြီးမဲတွေကွဲသွားနိုင်ပွဲရှိတယ်လို့ရွေးကောက်ပွဲမတိုင်ခင်ကသုံးသပ်ပြောဆိုမှုတွေလည်းရှိထားပါတယ်မဲဆန္ဒရှင်တွေဖြစ်တဲ့မတ်ပြဖြိုးစင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
အော်မေပေးရတဲ့အတွေ့အကြုံတွေကတော့ကောင်းတာပေါ့ဒါပေမဲ့အရင်ကတော့လူငယ်များအတွက်ကျတော့အားနေတာပေါ့နော်
ဟုတ်ကဲ့ဘာကြောင့်လူနေလို့ထင်နေမှာ
ဟောလူတွေကစိတ်စိတ်ဝင်စားတာလားဘယ်လိုလဲတော့မသိဘူးเนาะအရင်တော့ဆိုတော့အားရပါရမဲပေးကြတယ်ဟိုခုနင်းတော့ဆိုလို့ရှိရင်ညီမတို့အားရတယ်အဲ့ဒီတော့ကတေးရအခုကျတော့စိတ်ပြီးရောပြီးမလားဘူးเนาะဒါပေမဲ့ကိုကတော့ကိုရဲ့ဟိုနေမော့ဆန္ဒအတိုင်းကိုဖြစ်ချင်တဲ့လုပ်ရအတိုင်းတော့လည်းလုပ်ပါလေဟုတ်
ဖျူရီကရောက်ခဲ့သည်များလှိုင်းတရားမြို့နယ်တွင်မဲယုံတွေမှာလူလက်ပိုင်းနဲ့လူကြီးပိုင်းအများစုမဲလာပေးကြတာတွေ့ရပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာမဲပေးသူအစီအတွက်အများပြားရှိခဲ့တာပါ။ဒီကြပြက်ရွေးကောက်ပွဲကတော့လူစိတ်ဝင်စားမှုနေတယ်ဆိုတဲ့သတင်းတွေအစောပိုင်းကတည်းကထွက်ပေါ်ထားတာပါ။ဒီအပေါ်မှာမဲဆန္ဒရှင်တူဖြစ်တဲ့ဦးမြတ်ကျော်ရဲ့အမြင်က
မဲဆန္ဒလက်လက်တာလည်းနေတော့လူကလည်းကျဲသွားတော့ဘောတော့အများကြီးပေါ့တိုင်းရောပြည်နယ်ရောပါရောညာရောအခြေခံရောဆိုတော့အဲ့ကြောင့်များတယ်ထင်ပါတယ
်။ဆိုင်တရားမဲဆန္ဒနယ်မှာလစ်လက်ပြည်သူလွတ်တော်ကိုယ်စားလှယ်တနင်္လာစာအတွက်နိုင်ငံရေးပါတီ6ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း8ယောက်ဝင်ရောက်ရှင်းပြပါမယ်။ဆိုင်တရားမြို့နယ်တွင်းကမဲယုံတွေကိုဩစတြေးလျတန်ယုံ၊နော်ဝေးတန်ယုံ၊စတဲ့မြန်မာနိုင်ငံအခြေစိုက်နိုင်ငံခြားတန်ယုံတွေကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေလက်လည်လေ့လာကြည့်ရှုကြတာတွေ့ခဲ့ရပါတယ်။ဒါကတော့ကျွန်တော်ရောက်ခဲ့တဲ့ဆိုင်တရားမဲဆန္ဒနယ်ဘက်ကအခြေအနေပါကော်မှုမဲဆန္ဒဘက်ကအခြေအနေကိုတော့ကိုကျော်ကျော်သိရေးဆက်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုထက်အောင်ဟေးဒီကော်မှုမဲဆန္ဒနယ်ကတော့အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါက်ဆန်းစုကြည်ကို2012ကြားပြရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်ပြီးစပြီးရွေးကောက်တင်မြှောက်ခဲ့တယ်လို့2015ဂျူလိုရွေးကောက်ပွဲမှာလည်းထပ်ပြီးရွေးကောက်တင်မြှောက်ခဲ့တဲ့မဲဆန္ဒနယ်ဖြစ်တာကြောင့် NLD ပါတီအတွက်အဖြစ်မနေအနိုင်ရဖို့လိုတဲ့မဲဆန္ဒနယ်တစ်ခုလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဒီမဲဆန္ဒနယ်မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအားလုံးကော်မရှင်တာဝန်အသီးသီးကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာမြို့နယ်ကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဦးအောင်မြတ်ကသူတာဝန်ယူထားတဲ့မဲဆန္ဒနယ်မှာကြုံတွေ့ရတဲ့အခြေအနေတွေကို VOA ကိုအခုလိုရှင်းပြပါတယ
်။ဆက်ကစီရတော့ကျွန်တော်အသေးမောလေးကြွားအဲ့ဒါလေးရောနည်းနည်းပေါ့ပါတီတစ်ခုနဲ့တစ်ခုအစီအမံပြတာလေးတွေနောက်ပြီးတော့ကျွန်တော်တို့ခုနကဟိုရုပ်ကပနဲ့ပတ်သက်လုပ်ငန်းလေးပတ်သက်လို့ပေါ့လေအဲ့ဒါလေးတွေသူတို့နဲ့တခါကျပါတီနဲ့ကျွန်တော်နဲ့ရှင်းရတာပေါ့အဲ့ဒါလေးကျွန်တော်တို့ဘက်ကလည်းကျွန်တော်ရုပ်တာလေးပြောတဲ့ခါကျတော့အစီအမံပြတော့မရှိပါဘူးအစီအမံပြတာကျွန်တော်ဆက်ခဲ့ပေါ်ရင်ကျွန်တော်ရှင်းလိုက်ရင်တဲ့ဒီရခဲ့တဲ့မဟုတ်တာကြောင့်အလုပ်ဆင်ပြေပါတယ်အခုတတိလဲကျွန်တော်ဘာမှအခက်ကစောမရှိပါဘူးကျွန်တော်ပြည့်ရနှစ်တည်းကကျွန်တော်အတွေ့အကြုံဆိုဘယ်ရလေးကပြင်းပြင်းဖြစ်တာများလဲအဲ့မဖြစ်အောင်ကျွန်တော်အဲ့ဒါအတက်ကဆုံးကျွန်တော်ရှောင်ရှားလေးလုပ်တယ်ကျွန်တော်အကိုဖတ်တာတတိတ
ယ် VOA ကလည်းလည်းတော်ရောက်ခဲ့တဲ့ကော်မူမဲဆန္ဒနယ်အတွင်းမဲယုံတွေမှာမဲလာပေးသူလူကြီးလူလက်လူငယ်စတဲ့အရွယ်အသီးသီးလူဒန်းစားအလွာအသီးသီးကမဲဆန္ဒရှင်တွေကိုတွေ့ခဲ့ရပါတယ်တက်ကြီးရွယ်ဦးတွေမဲလာပေးကြတာကိုလည်းအတော်လေးတွေ့ခဲ့ရပါတယ်လူအများအပြားတစ်ချိန်တည်းမဲပေးနေတာမျိုးမတွေ့ရသလိုလူပြတ်သွားတဲ့အချိန်မျိုးကိုလည်းမတွေ့ခဲ့ရပါဘူး။ပြောရရင်တော့မဲလာပေးသူအစီအတွက်မနေဘူးလို့ပဲဆိုရမှာပါ။ဒီအထက်မှာအပါဝင်ဖြစ်တဲ့မဲဆန္ဒရှင်မျိုးသမီးတူကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေကနေအခုဒီချိန်အထိမပြတ်မကွက်မဲပေးခဲ့သူပါ။သူဘာကြောင့်မဲပေးတယ်လဲဆိုတာကိုအခုလိုပြောပြပါရစေ
။လူလိုလဲဆိုတော့ပြောင်းလဲဖို့ပေါ့နော်။ပြောင်းလဲဖို့တစ်စက်နဲ့တစ်စက်ဘသူကဘလို့တိုးတက်အောင်ဘလို့ပြုတ်ပြစ်နိုင်မလဲဆိုတာကိုယုံကြည်အားကိုးပြီးတော့ထက်ခဲ့တာပါ
။သူတို့အခုကဒီလက်ရှိ NLD ပါတီပေါ့နော်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကအုပ်ချုပ်တာတစ်နှစ်ရှိသွားပြီဆိုတော့ဒီတစ်နှစ်အတွင်းမှာတချို့တွေကဘဝင်မကြတာတွေရှိတယ်ဖြစ်စင်နိုင်ဖြစ်စင်တာတွေမဖြစ်သေးဘူးဆိုတော့တိတ်သဘောမကျတဲ့အတန်မျိုးတွေကြားရတာရှိတယ်အမအနေနဲ့ကရောဒီတစ်နှစ်အတွင်းမှာရှိခဲ့တဲ့ဒေါက်ဆန်းစုနဲ့ NLD ပါတီရဲ့လုပ်ခဲ့တဲ့ဟာတွေကအမအတွက်ကျေနပ်ရသလားအမအတွက်ပျော်စရာကောင်းရလား
ပျော်စရာကောင်းပါလေဘာလို့ပျော်စရာကောင်းလဲဆိုတော့အခုမှစားလျှောက်မဲ့လမ်းလျှောက်ကားသားကလေးပုံစံလေးပဲပေါ့နော်အခုမှစမ်းလျှောက်တဲ့ကာလမှာကျွန်တော်တို့စောင့်ပြီးကြည့်အောင်မရှိတယ်နောက်ပိုင်းကျမှအဖြေဆိုတာသူကလည်းသူလည်းပဲတိလာမှာပေါ့နော်အခုချိန်မှာတော့ဘယ်သူမှပြောလို့တော့မရသေးဘူးပေါ့ဒါပေမဲ့တိုးတက်မှုကတော့ရှိတော့ရှိတာပါလေ
VOA ကရောက်ခဲ့တဲ့မဲယုံတွေတချို့မဲယုံတွေမှာဥရောပသမဂ္ဂ EU အပါအဝင်နိုင်ငံတကာကလည်းလာသူတချို့အလက်လက်လေ့လာနေတာကိုတွေ့ခဲ့ရပါတယ်အခုကြားပြတ်ရွေးကောက်ပွဲမှာလေ့လက်မဲဆန္ဒနယ်စုစုပေါင်း19နေရာရှိပြီးပြည်သူလူတော်9နေရာမြို့သားလူတော်3နေရာပြည်နယ်နဲ့တိုင်းဒေသကြီးလူတော်အသီးသီး9နေရာအတွက်နိုင်ငံရေးပါတီ24ခုနဲ့တတိပုဂ္ဂလ90လဲ93ဦးဝင်ရောက်ရှင်ပြန်ကြတာပါဒီရွေးကောက်ပွဲကြက်လက်ဟာလွှတ်တော်တွင်ကိုယ်စားလှယ်အရေးအတွက်အထူးအဆောက်ကိုပြောင်းသွားစေနိုင်လောက်တဲ့အခြေအနေတိရှိမှာမဟုတ်ပေမဲ့လက်ရှိအာဏာရ NLD ပါတီအပေါ်လူလူထောက်ခံမှုစစ်တမ်းအဖြစ်မြင်နိုင်တယ်လို့ပြောဆိုသုံးသပ်တာတွေရှိထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်းရှင်အခုကြားခဲ့ကြရတာတော့ရန်ကုန်တိုင်းကမဲဆန္ဒနယ်3ခုကိုကိုယ်တိုင်သွားခဲ့ကြတဲ့ VOA မြန်မာပိုင်းသတင်းတပ်တွေသတင်းပေးပို့ထားကြတာပါ